ရိုဟင်ဂျာဒုက္ခသည်အရေးအကူအညီပေးဖို့အတွက်ကုလသမဂ္ဂစာနာရေးကအစီအစဉ် WFP ကို American ပြည်ထောင်စုက March 3ရက်က American Dollar 45သန်းခွဲပေးရလိုက်ကြောင်း Bangladesh ဆိုင် American တန်ရုံးကကြေညာချက်ထုတ်ပြန်ပါတယ်။ဒါ February 15ရက် Geneva မှာစတင်တဲ့2019ကုလသမဂ္ဂပူးတွဲတုံ့ပြန်ရေးအစီအစဉ် GRP ကိုပေးရခဲ့တဲ့ဒေါ်လာတန်း60အပြင်နောက်ထပ်ထောက်ပံ့တာဖြစ်ပြီး American ပြည်ထောင်စုက2019 GRP အတွက်စုစုပေါင်းဒေါ်လာ105သန်းပေးလှူတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရရန်မှာအမေရိကန်ကအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လအကြမ်းဖက်မှုစတင်ချိန်ကတည်းကဆိုရင်ဒေါ်လာတန်း500နီးပါးပေးခဲ့ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒီဒုက္ခသည်တွေလက်ခံထားတဲ့ဒေသခံတွေအတွက်လှုပ်ဆောင်ပေးတဲ့အစီအစဉ်တွေအတွက်ချထားပေးတာကဒေါ်လာတန်း450လောက်ရှိပါတယ်။